ဟုတ်ကဲ့ကိုပြည့်ပြောအောင်အပါအဝင်အေယာဝတီတိုင်းပသိမ်ဘူကလေးနယ်ပန်းတနော်မြို့က GDC ကျောင်းသားအယောက်20လောက်အင်းစိန်ထောင်ထဲမှာအဖမ်းခံထားရတယ်ဆိုတော့ဦးစာကနာအနေနဲ့သူတို့နဲ့ဘယ်လိုဆုံးဖြတ်ခဲ့သလဲရှင်
ကျွန်တော်နဲ့သူတို့နဲ့ကဒီပြီးခဲ့တဲ့9ရက်နေ့ကစာတွေ့ကြတာပေါ့နော်9ရက်နေ့မှာသူကကျွန်တော်တို့ရှိတဲ့နေရာကိုသူတို့တွေရွှေ့လာကြတယ်ကျွန်တော်ရှိတဲ့နေရာကအင်းစိန်ထောင်မှာရှိတယ်ငါးဆောင်ပေါ့အဲ၅ဆောင်အတွင်းထဲမှာထပ်ပြီးတော့အထူးတည်တံ့ဆိုပြီးတော့အတိုက်နဲ့တိုက်ဆောက်ထားတယ်တိုက်တိုက်ကတစ်တိုက်နဲ့ပြစ်တိုက်ပေါ့နော်တိုက်မှာအခန်း၁၀ခန်းပါတယ်ဆိုတော့အဲ့ဒီမှာသူတို့ရောက်ရှိလာတဲ့အခါကျတော့အခန်းနံပါတ်၁နှစ်၃လ၅ချက်၇ရှစ်၉၀အဲ့တိုင်းပေါ့နော်တခါအောင်သူတို့နှစ်ယောက်လုံးနဲ့ဝင်လာကြတယ်ပြည့်ဖြိုးအောင်နေလင်းအောင်အောင်ကိုကိုမျိုးမျိုးနောက်ကိုမောင်စံစသဖြင့်အဲ့ဒီလူတွေအကုန်လုံးကိုကျွန်တော်တို့တဲကိုရောက်လာတဲ့အတွက်ကျွန်တော်တို့ကမိတ်ဆက်စကားပြောပြီးတော့တယောက်နဲ့တယောက်နဲ့လည်းဒီကျွန်တော်တို့အပြင်ထုတ်ရေချိုးချတဲ့ချိန်တွေပါနေမှာလည်းပဲတွေ့ခဲ့ကြရတာပေါ့နော
်သူတို့အဖမ်းခံထားရတာဘာကြောင့်ဆိုတော့ဥစားကနာကိုပြောပြခဲ့သေးလားရှင
်သူတို့ကျွန်တော်လည်းမေးတယ်ဘလို့ဖြစ်ပြီးတော့ဒီကိုရောက်လာတာလေဘာညာဆိုတဲ့ခါကျတော့သူတို့ကဖိုးလုံခဲ့တဲ့တစ်နှစ်ခွဲနှစ်နှစ်လောက်တုန်းကလေးကသူတို့ကဖျားဘူးဆိုပြီးတော့သူတို့တငယ်ချင်းတွေသူ့ပြီးတော့သွားကြတယ်သွားကြတဲ့အခါကျတော့သူတို့ထဲမှာပါတဲ့တယောက်ကနေပြီးတော့ယူရီးယားပဲကန်ကိုအလဲလိုက်မလားဆိုတော့အော်ယူရီးယားပဲကန်ကိုသူတို့သွားကြတယ်အဲ့ဒီအရင်သူတို့ပြန်လာပြီးတော့ဒီတိုင်းပဲနေကြတာပေါ့နော်အဲ့လိုနေနေကြရင်လည်းမအတုံငယ်တဲ့၃လလောက်ကနိုင်သားရမှာသူတို့ထဲကတငယ်ချင်းတယောက်ကနေပြီးတော့ရန်ဖြစ်တယ်ရန်ဖြစ်ရင်ကနေပြီးတော့ဖမ်းတာကတော့ရန်ဖြစ်လို့ဆိုပြီးတော့ဖမ်းလိုက်တာဖမ်းရင်လည်းအဲ့ဒီကနေပြီးတော့ဆက်ပြီးတော့ပွားသွားလိုက်တာဟာသူတို့အကုန်လုံးအလိုကြောင်းတက်နေတဲ့ကြောင်းသားတွေပါတယ်အကုန်လုံးသူတို့ဖမ်းပလိုက်တာပဲဖမ်းပြီးတော့ဒါဟာလုံခဲ့တဲ့တစ်နှစ်ခွဲနှစ်နှစ်လောက်ကသူတို့သွားခဲ့မိတယ်ဟာတခုပဲရှိတယ်ပေါ့အဲ့တော့ဘာအကြောင်းပြချက်မှမရှိပဲနဲ့အခုဟာကတော့ဒီတိုင်းဖမ်းထည့်လာလိုက်တာမိသားစုနဲ့လည်းအဆက်အသွယ်မရဘူးပေါ့နော
်သူတို့ကဒီတငယ်ချင်းတွေတအုပ်စုတယ်ဆိုတော့အဖမ်းခံရတုန်းကရောသူတို့ကတစုတယ်တနေရာထဲမှာပဲအဖမ်းခံခဲ့ရတာလားရှင်
GDC မှာတက်နေတဲ့ကျောင်းသားတွေလည်းဖြစ်တယ်။ကျောင်းတက်နေတဲ့ကလေးတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီကလေးတွေကိုသူတို့ရဲ့ကျောင်းမှာလာဖမ်းတာတွေလည်းရှိတယ်။နောက်ပြီးတော့အဲ့ဒီစာကျောင်းထဲမှာသူတို့ကကွန်ပျူတာတင်းတန်းတက်နေတော့အဲ့ဒါကိုလာဖမ်းတာလည်းရှိတယ်။ဒါဆိုရင်အဲ့လိုမျိုးဖမ်းခံရတာပေါ့။ဆိုတော့သူတို့အိမ်တွေကသူတို့ကျောင်းသားတက်နေတယ်လို့ပဲထင်တယ်။အဲမတိကြဘူး။ဘယ်ရောက်လို့ရောက်မှလည်းမသိဘူး။တေးသလားရှင်သလားလည်းမသိဘူး။အဲ့လိုဖြစ်နေတာပေါ့နော်။ဒီကမှာကျတဲ့ကျွာကျတော့တယောက်ကဆိုရင်ဖန်တနော်မှာနေပြီးတော့ UNDP မှာလွတ်ပြတ်တယောက်ကရှိတယ်။အဲ့ဒါအသက်28နှစ်လောက်ရှိပြီ။အဲပြည်ပြိုးအောင်တို့ဘာတို့ကတော့ចောင်းသားပဲ22နှစ်ပဲရှိသေးတယ်။ចောင်းတက်တုံးပဲဆိုတော့ GDC ចောင်းသားပေါ့နော်။ကိုမောင်စံတို့ဘာလို့ဆိုတော့တို့အသက်ကတော့ကြီးပြီပေါ့။တို့ကတော့အဲ့ဒီပသိမ်မြို့တယ်မှာတို့ကတော့တယောက်တည်းဥုံသန်းလို့ပေါ့တကူတော့ဆန္ဒပြတဲ့လူဖြစ်နေတာပေါ့နော်။ကျွာလောစေကိုကိုအလုံငန်းဝင်ဝင်နေတဲ့လူရှိတယ်ကွန်ပျူတာမှာအလုပ်လုပ်နေတဲ့လူတွေလည်းရှိတယ်။အချို့ကလည်းပဲအလုပ်မလုပ်ရှိပဲနဲ့ဈေးရောင်းနေတဲ့လူရှိတယ်။တတိဟဆိုတာကတော့မော်တော်ကားလိုင်းဆွဲထားတယ်။ဆွဲထားတဲ့မော်တော်ကားလိုင်းလေးနဲ့ရန်ကုန်တူပိုးကလေးအဲအနာကပြေးနေတယ်။အဲ့လိုလည်းရှိတယ်သူတို့တွေက
။အခုသူတို့ရဲ့ကျန်းမာရေးနဲ့နေရေးထိုင်ရေးအခြေအနေတွေကရောဘယ်လိုရှိနေလဲရှင်။
ကျမ်းမာရေးအခြေအနေအရာကတော့ကလေးတွေကတော့အကုန်လုံးကတော့ကျမ်းမာရေးအခြေအနေကတော့ကောင်းပါတယ်။သို့သောတခုရှိတာကအဲ့ဒီမှာမစားနိုင်ရဘူးပေါ့ဗျာထုံးစံတိုင်းတော့ဟိုမားမလည်းမရဘူးလေဒီဆောင်းဝန်စာပြည့်တူဆိုတမျိုးပေါ့နော်ဆောင်းဝန်စာလည်းဘာမှမရတဲ့ခါကျတော့အစားအသောက်ကခက်တယ်ခက်တော့အဆိုးဆုံးဖြစ်နေကြတာကအဲ့ဒီသမင်းမစားနိုင်တဲ့ဝေဒနာဖြစ်တော့အားလုံးကအစာအိမ်အောင်ရတယ်နာကြတယ်ဆေးလည်းမပေးနိုင်ဘူးအဲ့မှာကအဲ့ဒီဆေးမပေးနိုင်ဆိုတော့သူကအိုမီပရာဇောပေါ့အဲ့ဒီကောင်ကိုအစာအိမ်မှာဖြစ်လို့ဆိုပြီးဆရာဝန်လောက်တဲ့လူကစားရေးပေးခဲ့တယ်ဆရာဝန်ကရေးပြီးတော့ဆေးရုံကမပေးနိုင်တော့စားရွက်ပေါ်မှာသာဈေးနံပဲရှိတယ်သေးမရှိတော့ဘာတော့အောင်မှမသိဘူး။အစာအိမ်တက်တနာရဲ့ဝန်းပြက်တဲ့ပြဿနာရဲ့ကတော့အဆုဆုံးပဲ။ကျွန်တော်တော်အခုလိုအဆုပ်ပွားလာတယ်လို့ပဲအဲ့လိုအဆုပ်ပွားနေတဲ့ကလေးတွေကလည်း၃ယောက်လောက်ရှိတယ်။အဲ့အစာအိမ်ဖြစ်တဲ့လူကတော့သမင်းကိုမစားနိုင်ပဲနဲ့စံပြုတ်တောင်းနေရတာ၂ယောက်ရှိတယ်။ကျွန်တော်တို့ကပါဝင်ကျွန်တော်တို့အားလုံးကထောင်ကြမှာမဟုတ်တော့ထောင်ကလည်းဝတ်စားမပေးနိုင်ဘူးလေ။အဲ့တော့သူတို့မှာအလီပိုတဲ့အိမ်ကြီးတစ်ထည်ပဲရှိတယ်။အဲ့ဒါရှော်လိုက်ရင်တော့တောင်ပတ်ပြီးနေရမှာအဲ့ဒါပဲနေရတာပဲ။
ဟုတ်ကဲ့ AR တိုင်းကလူငယ်တွေအဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးပြောပြသွားတဲ့ဦးစာကနာကိုကျေးဇူးအများကြီးတင်ပါတယ်ရှင်။